မြန်မာနိုင်ငံတဲကအင်တာနက်ဖြတ်ထားတဲ့ဒေသတချို့မှာစစ်တပ်ကလက်နက်ကြီးတွေတိုးချပြီးတော့အင်အားတိုးမြင့်နေတဲ့အပေါ်ဆိုရင်ကြောင်းလူအခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ OHCHR ကပြောပါရယ်ချင်းပြည်နယ်ကံပက်လက်နယ်ဟာခါမြို့နယ်စကိုင်းတိုင်းထက်ကကနီနယ်မုံရွာမြို့နယ်မကွေတိုင်းထက်ကကံကောမြို့နယ်တွေမှာလက်နက်ကြီးတွေပိုးချလာနေတယ်လို့အစင်မြင့်စစ်ဗိုလ်ချုပ်နှုတ်ဦးပါလွှတ်ထားတယ်လို့အော်တိုဘာလ၈ရက်နေ့ထုတ် OHCHR ရဲ့ကြေညာချက်မှာပြောထားပါရယ်ပြီးခဲ့တဲ့လပိုင်းတွေအတွင်းချင်းပြည်နယ်အပအဝင်ဒေသတချို့ကဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တွေကိုစစ်ကောင်စီကလိုက်လံရှာဖွေခြင်းအတွင်းတပ်ဖြတ်သားတွေ PDF တပ်တွေတိုင်းနာလက်နက်ကိုင်တပ်ဖွဲ့တွေကိုကူညီရတယ်လို့ယူဆတဲ့ရွာတွေထဲဝင်ပြီးတော့အိမ်တွေကိုမီးတင်ရှို့တာဆတဲ့ပြစ်မှုတွေကိုအကြီးကြီးကျူးလွန်ခဲ့တာကိုမှတ်တမ်းပြုစုထားတယ်လို့လည်း OHCHR ပြောခွင့်ရသူ Ravana Samadasani ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်အကြီးကြီးဖန်စီတာနှိမ့်ဆက်ညှဉ်းပန်းတာနဲ့တပ်ဖြတ်တယ်ဆိုတဲ့သတင်းတွေလည်းရထားတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်မြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းဆောင်ရွက်ချက်တွေမှာကျေးရွာတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာအပြင်လေကြောင်းကနေထိုးစစ်ဆင်တက်ခဲ့တာတွေပါလိမ့်ရှိတယ်လို့လည်းပြောထားပါတယ်အင်တာနက်ဖြတ်တောက်ထားခြင်းအပြင်တန်းနဲ့ချီတဲ့ပြည်သူတွေအတွက်ဆက်သွယ်ရေးနဲ့သတင်းအချက်အလက်ရရှိရေးခက်ခဲသွားစေတယ်လို့လည်းထောက်ပြထားတာပါမြန်မာပြည်သူတွေအပေါ်ဒီလိုဆိုးရတဲ့လူခွင့်ရချိုးဖောက်မှုတွေဆက်ပြီးတော့ပေါ်ပေါက်မလာအောင်တားဆီးနိုင်ဖို့နိုင်ငံတကာအတိုင်းအဝိုင်းကဝိုင်းဝန်းပြောဆိုကြဖို့လဲ OHCHR ကထုတ်ပြန်ချက်မှာတိုက်တွန်းထားတာပါဩစာကြီးရဲ့အတိုင်းပြည်တွေအနေနဲ့မြန်မာစစ်တပ်ရဲ့လုပ်ရက်တွေကိုရပ်သွားအောင်ဝိုင်းဝန်းဖိအားပေးကြဖို့အရသာပြည်သူတွေရဲ့အသက်အိုးအိမ်စီစဉ်ကိုအကာအကွယ်ပေးဖို့နဲ့လိုအပ်နေသူတွေစီလူသားချင်းစာနာမှုအကူအညီတွေအရောက်ပို့နိုင်အောင်လှုပ်ပေးဖို့လည်းတိုက်တွန်းထားပါတယ်